ထောက်ထားမဲ့ရွှေပြောင်းအလုတ်သမားတွေကိုအလုတ်ခံထားတဲ့ထိုင်းလူရှင်တွေအနေနဲ့အလုတ်သမားတွေကိုမှတ်ပုံတင်ဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်တနင်္လာနေ့မှာအလုတ်သမားတွေကိုခေါ်လာပြီးတော့မှတ်ပုံတင်ကြဖို့နောက်ဆုံးချက်ကိုထပ်တိုးပေးမှာမဟုတ်တဲ့အကြောင်းထိုင်းတာဝန်ရှိသူတွေကသတိပေးထားပါတယ်။အလုတ်ရှင်တွေကိုအလုတ်သမားတွေကိုပါမေးမြန်းဖို့အတွက်တက်ဆိုင်ရာဌာနပေါင်းစုံကတာဝန်ရှိသူတွေကိုအလုတ်သမားဝန်ကြီးဌာနကစုစည်းထားတဲ့အကြောင်းအဲ့ဒီနောက်အလုတ်သမားတွေကိုမှတ်ပုံတင်လက်မှတ်ထုတ်ပေးပြီးတော့တတ်မှတ်ထားတဲ့နေရာဒီမှာနိုင်ငံသားအတိမတ်ပြုလုပ်ငန်းစဉ်ကိုရပ်ပေါင်း30အတွင်းအပြည့်လုပ်ကြရမှာဖြစ်တဲ့အကြောင်းအလုတ်ကံရေးရာဌာနကိုရဲ့ညွှန်ကြားရေးမှူးချုပ်မစ္စတာဝါရာနော့ပီတူဝန်ကပြောတာကိုထိုင်းPBS သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။မှတ်ပုံတင်ဌာနတွေကလက်မှတ်ရပြီးတာနဲ့အလုပ်ရှင်တွေအနေနဲ့လုပ်သမားတွေကိုတတ်မှတ်တဲ့နေရာစီကိုခေါ်သွားပြီးတော့နိုင်ငံသားစစ်ဆေးမှုအမြန်ပြုလုပ်တင်တယ်လို့မစ္စတာပတ်တဝင်းကပြောပါတယ်။မြန်မာရွှေပြောင်းအလုပ်သမားတွေအတွက်နိုင်ငံသားစစ်ဆေးပြုဖို့အတွက်စမုတ်စာကွန်စမုတ်ပကန်ချင်းရိုက်တက်နဲ့ရောင်းခိုင်တို့မှာရုံးငန်းတွေဖွင့်လှစ်ပေးထားပြီးတော့ပုံပုံမြန်မြန်ဆန်ဆန်လုပ်ပေးရမှုအတွက်ချင်းမိုင်နခွန်စွာနုကဆောင်းကလာတို့မှာထပ်ပြီးတော့ဖွင့်လှစ်ပေးဖို့ရှိတယ်လို့သိရပါတယ်။